စားရပါတော့တောတာရှင်များရှင်ကဘာနဲ့အဝန်းနေ့စဉ်လူတိုင်းခရီးတွေသွားနေကြပါတယ်အဲ့ဒီလိုခရီးတွေထဲမှာခရီးသွားသူတွေရဲ့ဘဝဖြစ်စဉ်ကြောင့်ပျော်ရွှင်ရတဲ့ခရီးရင်းခုန်လှုပ်ရှားရတဲ့ခရီးကြေကွဲဝမ်းနည်းရတဲ့ခရီးတွေပါဝင်ကြပါလိမ့်မယ်ကျွန်မသွားခဲ့ရတဲ့ခရီးကမေတ္တာခရီးဆိုပေမဲ့နာကျင်ကြေကွဲရတဲ့ခရီးဖြစ်ပါတယ်ထောင်ဝင်စားခရီးဆိုတာကျမတို့မြန်မာနိုင်ငံမှာပဲရှိမှာပါကျမသွားခဲ့ရတဲ့ထောင်ဝင်စားခရီးတွေထဲမှာအမှတ်အရစရာတွေအများကြီးရှိတယ်လို့ယင်တဲ့ထိထိခိုက်ခိုက်ဖြစ်ရတဲ့အရာတွေလည်းအများကြီးရှိခဲ့ပါတယ်ကျမဖြတ်တန်းခဲ့ရတဲ့ကလေးမျိုးထောင်ဝင်စားခရီးဟာကျမရဲ့ဒေသန္တရသမိုင်းထဲမှာလုံးဝမေ့ပျောက်လို့မရဘဲယနေ့မျက်မှောက်ကာလအထိပြန်လဲလွမ်းစွန့်နေရတဲ့ကျမရဲ့အချိုးအခါနေ့ရက်တွေဖြစ်ခဲ့ပါတယ်ကလေးမျိုးရဲ့ဒေတာစကားအသုံးအနှုံးတွေနဲ့ရန်ကုန်သူကျမရဲ့အလွဲတွေဟာဘဝအမောတွေကြားမှာရဲစရာတွေဖြစ်ခဲ့ရပါတယ်။ဟာတာဆိုတာဘဝအဝေးပြေးလမ်းမကြီးပေါ်ကရန်နာစခန်းတစ်ခုလို့ကျမမှတ်သားပူပါတယ်။ဒီလိုရန်နာစခန်းတွေကြောင့်လဲကျမတို့နိုင်ငံရေးအချင်းကြမိသားစုရဲ့ထောင်ဝင်စားခရီးရှည်ကြီးကိုခွန်အားအပြည့်နဲ့ဖြတ်တန်းနိုင်ခဲ့တဲ့အကြောင်းအမှတ်ရစရာတချို့ကိုကျမပြောပြရစီ1998ဖေဖော်ဝါရီလထဲမှာအဖမ်းခံခဲ့ရတဲ့ကျမခင်မုန်းတဲ့ကိုထောင်ဝင်စားတွေ့ခွင့်ရဖို့ကျမစ조사ခဲ့တာအခုလိုຫນွေဦးရာဒီမှာဖြစ်ပါတယ်ကျမနဲ့အတူ62ကျောင်းသားခေါင်းဆောင်ဦးလေးဦးလှရွှေရဲ့ဇနီးဒေါ်တော်ဒေါခင်မအေးကိုအောင်ထွန်းမိခင်ကိုခွန်ဆိုင်မိခင်ဖခင်တို့နဲ့မှာအင်းစိန်ထောင်ကိုအပတ်စဉ်တွားကြပါနဲ့အပတ်စဉ်ထောင်ဝင်စားတွေ့ခွင့်ရဖို့စ조사ကြတဲ့အခါအချင်းဦးစည်းဝန်ထမ်းကကျမတို့ကိုထောင်ဝင်စားတွေ့ခွင့်ရဖို့ဆုံးဖြတ်ပေးနိုင်ခွင့်မရှိပါဘူးအင်းစိန်ထောင်ဘူးထဲမှာရှိတဲ့ထောက်လှမ်းရေးကခွင့်ပြုမှသာထောင်ဝင်စားတွေ့ခွင့်ပေးရတာပါဒီတော့ဒေါ်တော်ဒေါခင်မအေးနဲ့ကိုအောင်ထွန်းမိခင်ကထောက်လှမ်းရေးနဲ့စကားပြောခွင့်တောင်းပါတယ်ထောက်လှမ်းရေးနဲ့တွေ့တော့ထောက်လှမ်းရေးတွေကတွေ့ခွင့်မရသေးဘူးလို့ငြင်းဆန်ရင်ကိုအောင်ထွန်းမိခင်ကြီးကိုအခုလိုပြောပါတော့တယ်အန်တီကတက်ကတော်မှာဆီယာမလုံနေတာပဲအန်တီသားကိုမထိမ့်သိမ့်နိုင်ဘူးလားနိုင်ငံရေးစာတွေဖတ်တာရေးသားထုတ်ဝေတာအန်တီမတားနိုင်ဘူးလားတဲ့ဒီအခါကိုအောင်ထွန်းမိခင်ကြီးကမျက်နှာကိုချီပြီးသားအတွက်ဂုံယူစကားအခုလိုပြောလိုက်ပါတယ်မင်းကဖိနှိပ်တဲ့နိုင်ငံရေးစနစ်ကိုကိုစားပြုသူပဲအန်တီသားကအဲ့ဒီစနစ်ကိုစန့်ကျင်နေတဲ့သူအန်တီသားကမတရားမှုမကောင်းမှုကိုလုပ်နေရင်တားမှာပေါ့နိုင်ငံရေးစိတ်ဝင်စားတာကိုအန်တီမတားဘူးနိုင်ငံအတွက်လိုအပ်နေလို့ပဲအခုဆိုရင်အန်တီသားအန်ရဲကြားမှာအသက်ရှင်ရက်တည်နေရမယ်အရှက်တရားနဲ့အသက်ရှင်ရက်တည်မနေရတာကိုပဲအန်တီဂုံယူတယ်တဲ့ကိုအောင်ထွန်းမိခင်ရဲ့မျက်လုံးထဲမှာသားကိုချစ်တဲ့မျက်နှိုးတဲ့ဂုံယူတဲ့စကလုံးတွေရာထောင်ချီရှိနေသေးကြောင်းထောက်လှမ်းရင်းရောကျမတို့ရောမြင်ခဲ့ရပါတယ်ဒါအပြင်နှွေရဲ့အပူဟာသားအပေါ်စိုးရင်တော့ကရောက်နေတဲ့မိခင်ရဲ့ရင်တွင်းအပူကိုအံမတုနိုင်ဘူးဆိုတာကိုအောင်ထွန်းမိခင်ကြီးကတတ်သိပြခဲ့ပါလေ။ AD လာဆန်းမှာထောင်ဝင်စားတွေ့ခွင့်ရပြီလို့ထောက်လှမ်းရေးအမိန့်နဲ့အချင်းဦးစည်းဝန်ထမ်းကပြောပါတယ်။အင်းစိန်ထောင်ဘူးဝါရှိထောင်ဝင်စားပါဆယ်စင်းဖြည့်တဲ့နေရာရောက်တော့အချင်းဦးစည်းဝန်ထမ်းတဦးကကျမတို့ကိုကြည့်ပြီးငါတော့မထင်ငါတော့မထင်လို့ပြောပါတယ်အဲ့ဒီတုန်းကဘာမှမသိပဲဝန်ထမ်းကိုကျမစိတ်ဆိုးမိပါသေးတယ်နောက်မှ तू ငါ့ကိုတတိပေးတာလို့တိလိုက်ရပါတယ်ကိုခွန်ဆိုင်မိခင်ဖခင်နဲ့တော်တော်ခင်မအေးကိုအောင်ထွန်းမိခင်ကြီးတို့ထောင်ဝင်စားတွေ့ခွင့်ရပြီးကျမကတော့မတွေ့ခဲ့ရပါဘူးအဘဥတင်မောင်စကိုင်းတိုင်းကလေးမျိုးအချင်းထောင်ထောင်တန်း14နှစ်လို့ပဲဝန်ထမ်းကဖတ်ပြလိုက်ပါတယ်ရင်ခုန်လှုပ်ရှားနေတဲ့ကျမကိုကိုအောင်ထွန်းမိခင်ကြီးကကလေးမျိုးကအိန္ဒိယနယ်စပ်နဲ့နီးတယ်လို့အန်တီကြားဘူးတယ်ဖြစ်မှဖြစ်ရလေအဝေးကြီးထိတမီးသွားရမှာလို့ပြောပါတယ်ကျမတို့ထောင်ဝင်စားတွေ့ခွင့်ရပြီလို့ပြောတဲ့မနဲ့အစောကြီးမှကလေးကခင်မွန်းတဲ့ကိုထောင်ပြောင်းလိုက်ပြီဖြစ်ပါတယ်ဒီနေရာမှာကျမဘဝကိုရောခစ်စနစ်ကိုရောကိုစားပြုနိုင်မယ်ကလေးမျိုးရတနာပုံအိမ်ကဒေါ်ကြီးကြီးမြင့်ရဲ့စကားနဲ့ပုံဖော်ရပါလိမ့်မယ်စင်ကတော့ကျင်ငယ်စွန့်တာပယွဲစိတ်ကရေမျောတာတဲ့ပယွဲစိတ်ကျမကတော့တခါမှထောင်ဝင်စားမတွေ့လိုက်ရပဲအဝတ်တထဲကိုတစ်ခုနဲ့အဖမ်းခံရတဲ့ခင်မွန်းတဲ့ ဘလူးများနေပါမလဲဆိုတဲ့စိတ်နဲ့စကိုင်းတိုင်းကလေးမျိုးမော်လိုက်လေးအချင်းထောင်ကိုလိုက်သွားနိုင်ဖို့စူးစမ်းရပါတော့တယ်မန္တလေးကနေညနေ၄နာရီမှာကလေးမျိုးကိုသွားမယ်ထွန်းတောက်ကားကိုစီးရတဲ့အခါကျမစိတ်ထဲအမြဲပဲကြင်နူးရွှင်ပြလက်အုပ်ချီမိတာကတော့စကိုင်းတောင်ပဲဖြစ်ပါတယ်ညနေခင်းနေရောင်ကြီးထဲမှာစကိုင်းတောင်ကမြူကိုးတွေနဲ့အုံမှိုင်းပြာဝီနေတတ်ပါတယ်ထုံးစီဒီဖွေးဖွေးရွှေရောင်ဝင်းဝင်းနဲ့ဖျားပထိုးစီဒီကစွဲလဲတံကိုနှေရောညပါကျမကြားအောင်ခကြီးတွေဖြတ်ခဲ့ရပါတယ်အေယာဝတီမြစ်ထဲမှာတော့တဘာဝနဲ့လူတွေရဲ့အားပြိုင်ပွဲတွေကိုလည်းမပြတ်တမ်းတွေ့ခဲ့ရပါတယ်စိတ်ကူးရင်ရင်လဲကောင်းမှုတော်လောက်ရင်ရတယ်ဆိုတဲ့ဒေတာကန်တွေရဲ့စကားအတိုင်းထုံးဖွေးဖွေးနဲ့ကောင်းမှုတော်ဖရာကြီးကိုလက်အုပ်ချီရင်းကျမစိတ်ကူးရင်ဆူတောင်းခဲ့ရတာအကျဉ်းကြီးပါကားပေါ်ကခရီးတဲ့ကျမရဲ့ဆူတောင်းစကားကိုကောင်းမှုတော်ဖရာကြီးမကြားလို့ထင်ပါရဲ့ကျမရဲ့ထောင်ဝင်စားခရီး10နှစ်ကြာခဲ့ပါတယ်ရှင်နောက်တစ်ပတ်မှာတော့ကလေးမျိုးဒေတာကန်တွေရဲ့နိုင်ငံရေးအသိစိတ်နဲ့ကူညီခဲ့ပုံတွေအကြောင်းဆက်လက်တင်ပြသွားပါမယ်ရှင်